ကလေးမျိုးအခြေဆိုင်စစ်တပ်ကစစ်သားအယောက်20လောက်ဟာလက်နက်အပြည့်အစုံနဲ့တပ်ထဲကနေထွက်ပြေးသွားတယ်ဆိုတဲ့သတင်းထွက်ပေါ်နေပြီးတော့တပ်ဆိုင်ရာစစ်တပ်ကမျိုးရင်းမျိုးပြင်မှာရှာဖွေနေတဲ့ပုံမျိုးလှုပ်ရှားမှုတွေရှိနေတယ်လို့ဒေသခံ PDF တဦးကပြောပါတယ်။မြင်းကြောင်မျိုးမှာတော့ရက်ကျေးဥက္ကရာဟောင်းတယောက်ရဲ့အင်ကိုလူတချို့ကဝင်ပစ်တာကြောင့်သားဖြစ်သူသေဆုံးပြီးတော့ညီကတော့မန္တလေးမျိုးမှာအရေးပေါ်အခြေအနေနဲ့ရှိနေပါတယ်။ဒီအကြောင်းတွေအပါအဝင်နိုင်ငံတော်ဝန်ပစ်ခတ်မှုတွေနဲ့ဖမ်းဆီးမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းမမျက်ပစင်အောင်ပြောပြပေးပါရှင်။
ကလေးမျိုးဒေတာစစ်စင်ကြီးကိုကဲမှုဌာနကနေပြီးတော့လက်နဲ့အပြည့်အစုံနဲ့ထွက်ပြေးသွားရဆိုတဲ့စစ်သားတွေနဲ့ပတ်သက်ပြီးအခြေအနေအတိအကျသိရဖို့စောင့်နေတော့မယ်လို့ကလေးမျိုး PDF တပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
ကျွန်တော်လည်းဒါအတင်ပြနေကြပါဆိုတော့အတင်ပြနေကြလို့ဆိုတာကကျွန်တော်တို့ဒီ PDF ကိုသူတို့ဒါရောက်မလာနိုင်သေးတဲ့အတွက်ကျွန်တော်တို့ဒီလိုမဖြစ်နိုင်သေးဘူးဗျဒါပေမဲ့သူတို့အဲ့ဒီမနေ့ကသူတို့ဒါမနေ့မှသူတို့စီတာနဲ့ထွက်ပြေးကြမှာသူတို့ကားနဲ့လာမင်းရှင်းနေဖို့ကားနဲ့လာ slide ရှင်မှာအဲ့အရမ်းစကလည်းလည်းနဲ့တော့ဒီအနောက်ဘက်ကိုဆက်ကြည့်သွားတယ်ပေါ့နော်ဆက်ကြည့်တဲ့အခါမှာဒီစစ်ကောင်စီကနေမှဒါလူရင်အော်ရဟတ်ရင်တော့ဒါတနေကိုလိုက်ရှာတယ်ဒီနေ့လိုက်ရှာတယ်အဲ့မှာသူတို့ထွက်ပြေးတဲ့ချိန်မှာကြွားတော့တရားဥပဒေရဲ့ကုမ္ပဏီနဲ့ဒီ PDF တရားနဲ့အဖြစ်အဆက်သူတို့လာဖြည့်ဆက်တယ်ပေါ့နော်ကျွန်တော်ဒါအာလက်နဲ့ချောင်းမှာကျွန်တော်ဒါ PDF ကြည့်စီကိုကျွန်တော်ဒါဆက်တယ်ရှင်နဲ့ဆိုမှဒါပြောသွားတယ်အဲ့လိုပြောသွားတယ်ဒါပေမဲ့ကျွန်တော်ဒီ PDFကျွန်တော် PDF ကစီတော့ဒါသူတို့ရောက်ရောက်မလာသေးဘူးကိုတိကအစားပိုက်ကြတော့ဒါကျွန်တော်လည်းဒါကောလာဟလာရှင်းပါပါဆီမှာကျွန်တော်ထင်ခဲ့တာပေါ့နော်အဲ့နောက်ပိုင်းမှာသူတို့ဒီတနေ့ကလိုက်ရှာတယ်ဒီနေ့လိုက်ရှာကြတော့အဲ့ဒီခါမှာကျွန်တော်မလခံသွားတယ်ပြည့်ရတဲ့သူတို့ဒီတက္ကသအတွင်းထဲမှာရောဒီမြို့ထဲမှာအပင်သူတို့ကဒါခြေဆုပ်ကြရတယ်ပေါ့နော်တော်တော်လေးဟာခြေဆုပ်ကြရမျိုးတွေ့ခါကျတော့ဒါရှင်းနိုင်ချင်ရတယ်ပေါ့နော်အဲ့လိုကျွန်တော်တော့ဒါမိုက်ထားတယ်ပေါ့ကျွန်တော်ကိုယ်ရင်တော့ကျွန်တော်ဒီတကယ်ဒီစီကိုရောက်လာသေးတဲ့အတွက်ကြောင့်ကျွန်တော်ကဒါလုံးလုံးကြီးဟုတ်တယ်လို့တော့ကျွန်တော်လည်းရင်းရဲမပြောနိုင်ဘူးဗျ
။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတခုခုထုတ်ပြန်တာတော့မရှိသေးပါဘူး။ညင်းကျယ်မျိုးကချောင်းတောင်ကြီးကမှတော့မင်းည၈နာရီခွဲဝန်းကျင်လောက်ကအေယာဝတီသွေးလူရှင်အတင်းဥက္ကဋ္ဌဥက္ကိုနီရဲ့အိမ်ကိုလူတစုကတနက်နေ့လာရောက်ပြီးတော့ပြစ်ခတ်တာကြောင့်ဥက္ကိုနီရဲ့သားဖြစ်သူနဲ့ညီဖြစ်သူတို့ဒဏ်ရာရခဲ့ရမှာသားဖြစ်သူကမြင်းကျယ်မျိုးဆေးရုံမှာတည်ဆုံသွားပြီးညီဖြစ်သူကတော့မန္တလေးဆေးရုံမှာအရေးပေါ်အခြေအနေနဲ့ရှိနေပါတယ်။ NLD အစိုးရလက်ထက်ကချောင်းတောင်ကျေးရွာရဲ့ရက်ကြီးဥက္ကဋ္ဌဖြစ်ခဲ့တဲ့ဥက္ကိုနီကိုပုံမှန်905ကနေဝရမ်းထုတ်ခံရတာကြောင့်ထပ်ပြီးတင်းရှောင်နေရကနေရက်ကိုပြန်လာပြီးကိုဗစ်နဲ့ပတ်သက်တဲ့ပရဟိတလုပ်ငန်းတွေပြန်လုပ်ကိုင်နေချိန်မှာအခုလိုဖြစ်သွားတာလို့မြင်းကျယ်ဒေသခံတဦးက VOA ကိုပြောပါတယ်
။ဒါနဲ့ရှိနေတဲ့ဥဒါပိုင်းမှာရှိနေတဲ့လက်မှတ်လည်းဥက္ကိုနီကတော့ဒီလိုတော့မှသူကဓမ္မစာကမှဓမ္မစာနေလို့ဒီလွတ်သွားတယ်။အဲ့ဒီကမန်းလေးမှာလေဒီကမင်းမမဒီဟိုဒီဘတ်သူကငါငါငါထုတ်တာလေဒီမှာရှင်းပါတယ်ဟိုဒီတို့ရပ်ကအော်တိုရီမူရီ20ကြီးတဲ့မှာတော့အမှတ်20ရအမှတ်6ရအမှတ်14ရဆိုင်ငါငါတွေထုတ်တာပါဗျာဆိုတော့ပြီးတော့အဲ့မှာသူစိတ်တော်နေတဲ့ချိန်မှာကိုဥက္ကိုကြီးကပြန်လာပြီးတော့ဟိုကျွန်တော်တို့ဘာခေါ်မလဲသနာဆန္ဒလားဘယ်လိုအမှုလဲမလဲအဲ့လိုပြန်တာပြီးတော့ဒီဘရိုင်းကလည်းလုပ်ငန်းတွေပြည်သူရှင်တဲ့လုပ်ငန်းတွေသူအောက်ဒီဖြစ်တဲ့အောက်ဒီလိုအောက်ဒီဖြစ်တဲ့လုပ်ငန်းတွေပြန်လဲပြီးတော့လာတော့နေတဲ့အချိန်မှာခုလိုဖြစ်တာပေါ့နော
်။နိုင်ငံတော်မှာပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေပြီးမြေဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကလည်းဒေသတချို့မှာရသလောက်အင်အားနဲ့ဆက်ပြီးတော့ချီတဲ့ဆန္ဒပြနေစေဖြစ်ပါရဲ့။မန္တလေးကလေးဒဝဲလောင်းလုံးရေပြူစတဲ့ဒေသတွေမှာဒီကနေ့ဆေးရနာတိမ့်မှု9လပြည့်ပြီးတဲ့အထိအဖမ်းစည်းတွေကြားကဆေးရနာရှင်စန့်ကျင်ရေးဆန္ဒပြနေကြစေဖြစ်ပါရဲ့ရှင်။